အမေရိကန်အရီဇိုနာပြည်နယ်မှာရှိတဲ့တိုက်ဆွန်ကြက်သားထုတ်ဆက်ရုံမှာဝန်ထမ်းတွေကိုဗစ်ကူးစက်ခံထားရတာကြောင့်အဲ့ဒီဆက်ရုံကထုတ်တဲ့ကြက်သားတင်သွင်းမှုကိုရပ်ဆိုင်းတာကြောင့်တရုတ်အစိုးရကတနင်္ဂနွေနေ့မှာကြေညာပါတယ်။အခုဆိုရင်ကိုဗစ်ကူးစက်မှုအသစ်တွေရှိလာတာကြောင့်ဘေကျင်းမြို့တော်ဒဇိတ်တပိုင်းကိုအပြင်မထွက်ရလော့ကဒေါင်းလုပ်ထားပြီးပြည်ပသွင်းကုန်တွေအပေါ်မှာလည်းအရင်ကတည်းကပိုပြီးတင်းကျပ်စစ်ဆေးလာပါတယ်။ကိုဗစ်ကူးစက်မှုအသစ်တွေပေါ်စိုးရိမ်တာကြောင့်ဘေကျင်းမြို့တော်က Pepsi American အချိုးရည်ဆက်ရုံကိုလည်းပိတ်ထားဖို့တရုတ်အာဏာပိုင်တွေကရုတ်တရက်ဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဆက်ရုံကဝန်ထမ်းအတော်များများမှာကိုဗစ်ကူးစက်တာတွေရှိခဲ့ပြီးတဲ့နောက်အခုလိုပိတ်လိုက်တာဖြစ်တယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ဘေကျင်းမြို့တော်ကကူးစက်မှုအသစ်အရလူ220ကျော်ကိုကိုဗစ်ကူးစက်ထားတာတွေ့ရှိရပါတယ်။ကူးစက်မှုတွေဟာမြို့တော်ရဲ့ရှင်ဖာဒီဈေးမှာနိုင်ငံခြားကတင်သွင်းလာတဲ့ဆော်မွန်ငါးတွေခုတ်တဲ့စစ်နီတုံးကတဆင့်ကူးစက်တာလို့ဆိုပါတယ်။မြို့တော်တွင်းသားငါး90ရာခိုင်နှုန်းလောက်ကိုဖြန့်ချီပေးနေတဲ့အဲ့ဒီဈေးကိုပိတ်ထားပြီးမြို့ကန်တွေကိုဈေးကဝယ်လာတဲ့အေးခဲထားတဲ့ပင်လယ်စာတွေနဲ့ပဲမျိုးစုံကိုမစားသုံးကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ။